ကဘာအနှံ့ကဒုက္ခတွေနဲ့ရွှေ့ပြောင်းအခြေချနေထိုင်သူတွေအရေးကိုကင်တွယ်ဆောင်ရွက်ရမှာပုံမကောင်းမွန်စွာလှုပ်ဆောင်မှုအတွက်နိုင်ငံတကာအသိုင်းအဝိုင်းကကတိပြုခဲ့ကြပါတယ်ဒါပေမဲ့အစီအစဉ်ဟာလုံလောက်မှုရှိမရှိဆိုတာကိုတော့တချို့ကမေးခွန်းထုတ်နေကြပါတယ်ကုလသမဂ္ဂမှာတလင်းလာနေ့ကျင်းပခဲ့တဲ့ထိပ်သီးအဆင့်ဆွေးနွေးပွဲမှာကုလအဖွဲ့ဝင်နိုင်ငံတွေကဒုက္ခတွေနဲ့ရွှေ့ပြောင်းနေထိုင်သူတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့အတွက်သဘောတူညီခဲ့ကြတယ်လို့ကဘာအနှံ့မှာကြေကြေပြန့်ပြန့်ဖြစ်ပေါ်နေတဲ့အခြေအနေအပေါ်တာဝန်ယူလှုပ်ဆောင်နိုင်ရေးနဲ့ပတ်သက်ပြီးတော့သူတို့ရဲ့အတွေ့အကြုံတွေကိုဖလှယ်ခဲ့ကြပါတယ်ဒုက္ခတွေနဲ့ဖြစ်ပြောင်းအခြေချနေထိုင်သူတွေရဲ့အရေးကိစ္စကိုဝင်တော့ဝင်ဖို့တစ်ခုအဖြစ်မမြင်တင်ကြောင်းကုလတွေးရင်မှုချုပ်မစ္စတာဘန်ကီမွန်ကပြောပါတယ်သူတို့ကိုအခွင့်အလမ်းတွေဖန်တီးပေးမယ်ဆိုရင်သူတို့မှာစွမ်းဆောင်နိုင်တဲ့အရေးချင်းတွေအများကြီးရှိပါတယ်လို့လည်းပြောပါတယ်မကြုံစဖူးကဘာအနှံ့မှာလူပေါင်း65သန်းဟာအိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်တချို့ဟာပြိပခတ်တွေကြောင့်ထွက်ပြေးနေကြရပြီးတချို့ကတော့ဆင်းရဲကြက်တဲမှုကြောင့်ထွက်ပြေးနေကြရတာပါတော်တော်များများဟာဆိုရင်လေရာသီဥတုဆိုးရွားမှုကြောင့်နေရက်ကိုစွန့်ခွာပြီးတော့ထွက်ပြေးနေကြရတာဖြစ်ပါတယ်ခင်ဗျာ